ရခိုင်ပြည်နယ်ပုံနှကျော်မြို့နယ်အတွင်းမြမတက်မတော်နဲ့အေးအေးရခိုင်လက်နက်ကင်အဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့တက်မတော်ဘက်ကပြောပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့ပုံနှကျော်မြို့နယ်နဲ့မြအုပ်မြို့နယ်တိုက်ပွဲအတွင်းရွာသားတွေတိုက်ဆုံးဒဏ်ရာရမှုရှိခဲ့ပြီးဒေသခံရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပုံနှကျော်မြို့နယ်တွင်တမတော်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့တိုက်ပွဲဖြစ်ပွားရမှာတစ်ဖက်ထိခိုက်မှုတွေရှိခဲ့ကြောင်းသတင်းတွေကိုတမတော်ဘက်ကအတည်ပြုပြောဆိုလိုက်တာပါခမီချောင်းနဲ့ကနမ်းမဲချေးရွာကြားမနေ့တုန်းကတိုက်ပွဲဖြစ်ခဲ့တာမှန်ကန်ကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှဘူမှုချုပ်စော်မင်းတို့ကအတည်ပြုပြောဆိုခဲ့ပေမဲ့ထိခိုက်တည်ဆုံးမှုကိန်းကနန်းသိကြကိုတော့ပြောခွင့်မရှိဘူးလို့လည်း VOA ကပြောပါတယ်
မင်းရတော့ကံကောက်ပတ်မှာဒီအိုကေကြီးရရအရှိပြန်ကံကောက်ပတ်မှာတော့ကျွန်တော်ဘက်ကတော့ဖြစ်တဲ့ကံရမှုလေးရှိတယ်ဟိုဘက်ကတော့ကျွန်တော်တို့အလောင်းနဲ့ရလိုက်တာရှိပါတယ်ကျွန်တော်ဖြစ်တဲ့ကြသူမပြောလို့တို့ကြီးကအားတဲ့ကျွန်တော်မပြောပါဘူးအလောင်းနဲ့ရလိုက်တာတော့ရှိပါတယ
်မင်းကဖြစ်ခဲ့တဲ့တိုက်ပွဲတွင်ရခိုင်တပ်မတော်အေအေဘက်က6ဦးထက်မနည်းကြာဆုံးခဲ့ကြောင်းကိုလည်းသတင်းတွေထွက်ပေါ်နေပါတယ်ဒါပေမဲ့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကတော့တရင်အတိကျမရသေးဘူးလို့အခုလိုပြောပါတယ
်။ကျွန်တော်အဲ့ဒီစိတ်ပင်နဲ့ပတ်သက်ပြီးတော့လုံးဝပြောလို့မရသေးဘူးကြာ။ဒီလိုကြီးဟိုကနေပြီးတော့အထက်လက်တွေမပေါ်လာဘူး။ကျွန်တော်မနေ့ကတော့တောင်းထားတယ်။မင်းကဖြစ်တဲ့ပုံစံတည်းလို့
မနေ့ကပုံကြိုးမြို့နယ်ခမီချောင်းနယ်ကနမ်းမဲချေးရွာကြားဖြစ်ပေါ်ခဲ့တဲ့တိုက်ပွဲမှာရွာသားတွေတိတ်ဆုံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကနမ်းမဲရွာသားတို့ကပြောပါတယ
်။လက်နက်ကြီးကြားလို့ရောက်ကြတဲ့တိတ်ဆုံတယ်လေ။မိမာနှုတ်ရောက်ကြတဲ့ဒဏ်ရာရတယ်လေ။ဟိုလက်နက်ကြီးပေါ့သူတို့ထူတာပေါ့။အဲတက်မတော်နဲ့အေးနေပေါ့။အဲ့တော့ပြန်လာလည်းမကြည့်ဘူးလေ။လက်နက်အောက်ကြည့်ရင်တော့ကြားလို့အဲ့လိုနဲ့ကြားလို့ထူတာပေါ့။အဲ့ကမင်းကြီးချောင်းလဲဟိုကနမ်းမင်းတိမီတော့မလို့အဲ့ဒါမျိုးဖြစ်တာပါမင်းရ
။တေဆုံးသွားတဲ့သူကတော့ကနမ်းမဲချေးရွာကအသက်40ကျော်ရွယ်ဥစိန်တွန်းဖြစ်ပြီးတန်ရာရရှိသူတွေကတော့ဦးအင်ကအောင်တော်စီတူနဲ့မခိုင်ဦးတို့ဖြစ်ကြပါတယ်။ဘုံတကျုံမြို့နယ်ဘက်မှာဒီလပိုင်းတွင်ဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲကြောင့်ရွာသား1000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ပို့ရှိပြင်မဟာမိတ်လူမှုကူညီရေးအသင်းစာဝန်ခံကိုငယ်ဦးမောင်ကပြောပါတယ
်။ဘုံတကျုံမြို့ပေါက်တော့ပြီးစစ်ဘေးဆုံးထွက်လာရှုပ်ရှိရဲ့ဘုံတကျုံမြို့ကအောင်မင်္ဂလာကျောင်းအရှိရှိရဲ့အတော်ပြေလောကနဲ့ထောင်လောက်ရှိရဲ့ဒီလီလီခမန်းကြီးနဲ့တက်တာတင်းရတ်တော်ကန်စာအပေါင်းတော်အဲ့ဒီနေရာတွေကပေါ့ရှင်ရတဲ့ပါတယ်ကို
စစ်ရှောင်ဥယျာဉ်250ကျော်ရှိတဲ့အောင်မင်္ဂလာကျောင်းကိုတော့ဒီကနေ့မှာမြန်ဆောင်စစ်ဘေးရှောင်ကယ်ဆယ်ရေးအဖွဲ့ကနေအလှူငွေထောက်ပံ့ပေးအပ်ခဲ့ပါတယ်မနေ့ကညနေပိုင်းမှာလဲမြအုပ်မြုပ်နဲ့ဝေသာလီကျေးရွာဒီမှာတမတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရပြီးလက်နက်ကြီးတွေနဲ့ပြေကပ်မှုကြောင့်ရွာသားတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဝေသာလီကျေးရွာသားဥဖြူကဆိုပါတယ
်ဘုံပောင်းရင်တို့ဆန်းပြတာတမတော်ကကတမတော်ကစစ်ဘေးတော့မရှိဘူးတို့ဆန်းပြတယ်လက်နက်ကြီးတွေရွာလမ်းဘေးမှာသွားတယ်လို့တရားဒဏ်ရာရတယ်သူကစိတ်ုံသွားတယ်ညအောင်စီရင်ရွာတိချောင်ရတာအများကြီးပဲ
ခြေထောက်မှာတန်ရာရရှိသွားတဲ့မျိုးရမီကတော့ဝေသာလီကျေးရွာကသောခိုင်သိမ်းမြ65နှစ်ဖြစ်ပြီးလက်ရှိမြောက်ဦးစေးယုံမှာစေကူတနေရပါတယ်။မနေ့ကမြောက်ဦးမြို့နယ်တွင်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာကိုတော့မသိရှိသေးဘူးလို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထုံးကပြောပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲစဉ်တွေတွင်မှအရသားတွေထိခိုက်ဒေဆုံးမှုတွေပုံမှန်များပြားလာနေပါတယ်ခင်ဗျာ။